ကွန်ဆတ်တနည်းပြည့်ခဲ့ပြီဖြစ်တဲ့မြမလွတ်လပ်ရေးနေ့အထိမ်းအမှတ်ကိုဆင်နွှဲကြရမှာလွတ်လပ်ရေးပြည်သူ့ကာကြီးဗိုလ်ချုပ်အောင်ဆန်း1948ခုဇူလိုင်လ19ရက်နေ့မှာလှုပ်ကြံမခံရမီဇူလိုင်23ရက်နေ့ကပြောကြားခဲ့တဲ့မိကုံးမှာတော့လွတ်လပ်ရေးထင်းသိမ်းရေးမှာမြန်မာနိုင်ငံသားတွေအနေနဲ့ထားရှိရမယ့်စိတ်ဓာတ်နဲ့ပတ်သက်လို့အမှတ်ရစရာတွေကိုဗိုလ်ချုပ်အောင်ဆန်းပြောကြားတဲ့စကားတချို့ကိုဒေါ်လာတန်းကကောက်နှုတ်တင်ပြထားပါတယ်
1948ဇန်နဝါရီလ4ရက်နေ့ကအင်္ဂလိပ်ကိုလိုနီခေတ်ကနေမြန်မာနိုင်ငံလွတ်လပ်ရေးရခဲ့တာအခုဆို82နှစ်ပြည့်မြောက်ခဲ့ပါပြီ။မြန်မာလွတ်လပ်ရေးပြည်သူ့ခါကြီးဗိုလ်ချုပ်အောင်ဆန်းရဲ့တနည်းဖြစ်သူဒေါ်အောင်ဆန်းစုကြည်ဦးစီးတဲ့ NLD နိုင်ငံရေးပါတီဟာလည်းအာဏာရအစိုးရဖြစ်လာခဲ့ပါပြီ။ဒါပေမဲ့ခဏမြန်မာနိုင်ငံဟာအင်းကြီးချင်းနိုင်ငံများနဲ့လိုက်မီနှိုင်ခြင်းရှိသေးတယ်လို့နိုင်ငံရေးစီးပွားရေးမြို့သားပြည်လည်ရင်ကြောင်းစီရေးနှင့်နိုင်ငံပြည်လည်ထူထောင်ရေးတွေမှာအကဲဆတ်မှုတွေရင်ဆိုင်နေရသေးဖြစ်ပါလေ။ဒါကြောင့်ကျမတို့မြန်မာတွေရဲ့အားနည်းချက်တွေကပါပြီပါလေ။1948ဘုချုပ်လုံးချံမခံရမီဇူလိုင်23ရက်နေ့ကပြောကြားခဲ့တဲ့ဘုချုပ်ရဲ့မိကုံးမှာတော့လွတ်လပ်ရေးထိန်းသိမ်းရမှာမြန်မာနိုင်ငံသားတွေအတွက်ထားရှိတဲ့စိတ်ဓာတ်တွေကိုထောက်ပြခဲ့တဲ့ကောက်နှုတ်ချက်တွေကိုထက်လေတင်ပြပြစီပထမကတော့လူလာရေးအတိတ်တွေကိုဗိုလ်ချုပ်ရဲ့ဖွင့်ဆိုချက်ပဲဖြစ်ပါလေ
လူလာရေးဆိုတာသိပ္ပံပါဟာလေလူလာရေးဆိုတာဟာကိုတဝူးတယောက်ကောင်းစားဖို့ဖြစ်စေတစ်မျိုးလုံးကောင်းစားဖို့ဖြစ်စေလုပ်တဲ့နေရာမှာတခြားတဝူးတယောက်ရဲ့အကျိုးကိုမသိကြဘဲနဲ့ဟုတ်လားတခြားလူတွေရဲ့အကျိုးကိုမသိကြဘဲနဲ့လူလလလကိုစိုးတက်မှုစက်လုပ်နေတာလူလာရေးပဲဟုတ်လားဘုမကမြားစီပေါ်ရေးစီပေါ်ဖြစ်ဖို့လုပ်တဲ့နေရာမှာအနောက်ချင်းမရှိစရာဘူးအဲတခြားလူမျိုးတခြားလူတွေအဲရဲ့အကျိုးကိုမသိလို့ရှိရင်နောက်ကျမသိကြဘူး။တိုင်းပြည်တပြည်လုံးရဲ့အကျိုးကိုမသိကြဘူးတခြားလူတွေရဲ့အကျိုးကိုမသိကြဘူးဆိုရင်ဓမ္မလွတ်လွတ်လပ်လပ်လုပ်နိုင်တဲ့အခြေအနေဖြစ်ရ။ဘုရားနဲ့ပဲသူများတကာရဲ့လွတ်လပ်ရေးကိုသွားထောက်ချက်တဲ့လွတ်လပ်ရေးလွတ်လပ်ရေးကိုဟုတ်လား။အဲဒီကဘာလဲဆိုရင် Titan Squad ဟုတ်လား။ဒါတန်ကမှုတန်ကမှုပြတ်ဖြစ်။ဒီတော့လွတ်လပ်ရေးဆိုတဲ့အသိပ္ပာယ်။ပြီးမဲ့ကမ်းမဲ့အဘောမျိုးမဟုတ်စီးနဲ့ကန်းနဲ့အဘောမျိုးသားဖြစ်စီးနဲ့ကန်းနဲ့ရှိမှသာလေလွတ်လပ်ရေးဆိုတာလည်းပဲဖြစ်နေအဲ့တော့လွတ်လပ်ရေးဆိုတာကိုကျွန်တော်တို့ရတဲ့ကံနဲ့နားလည်မှသာငါတို့တိုင်းပြည်ဟာပိုပြီးစီးကန်းရှိဖို့လိုတယ်ဟုတ်လားလွတ်လပ်ရေးရအောင်လဲငါတို့တိုင်းပြည်ကလွတ်လပ်ရေးရအောင်လဲပဲစီးကန်းရှိခြင်းနဲ့လုပ်ရမယ်အဲ့ဒီလိုအားဖြင့်စီးကန်းသဘောနဲ့နားလည်ပြီးအလုပ်စီးနဲ့ကန်းနဲ့အလုပ်လုပ်တာမှလွတ်လပ်ရေးဆိုတာကိုခင်ဗျားတို့တကယ်ရ
ဒါအပြင်လွတ်လပ်ရေးညတဲ့အခါမြန်မာနိုင်ငံသားလူနေနဲ့လွတ်လပ်ရေးထိန်းသိမ်းနိုင်ဖို့ကြိုးပမ်းဆောင်ရွက်ရမှာဖြစ်တယ်လို့လေဘုစုကပြောခဲ့ပါလေ
။ပြီးတော့ကျွန်တော်တို့ကအစားနဲ့သုံးရက်ကစပြီးအပေါင်းလုံးပြန်ပြီးတော့ကအုပ်ရစ်ချပြီးအလုပ်လုပ်ရမှာဆိုတော့ကျွန်တော်တို့ကတခြားနိုင်ငံတွေကခြိလန်းတလန်းလိုက်တခြားလွတ်လပ်တဲ့နိုင်ငံတွေကခြိလန်းတလန်းလိုက်ကျုပ်တို့ကခြိလန်း50လက်လိုက်နိုင်မှာအဲဒီလိုလိုက်နိုင်တဲ့အခါကျမှတော့10နဲ့အနည်း20တန်းစီအားဖြင့်အဲလိုသန်းလူညီသူဖြစ်သွားတယ်။သန်းလူညီသူမဖြစ်သမျှကာလပတ်လုံးဒီတိုင်းပြည်ကြီးကလွတ်လပ်တယ်ဆိုပေမဲ့ဘုလူလည်းပဲမြင်ရတဲ့အခါမျက်နှာချိုသေးရဒီလူမြင်နေမြင်ရတဲ့အခါလည်းမျက်နှာချိုသေးရအားတဲ့လိုနိုင်ငံမျိုးဖြစ်နေပါပဲစားခင်ဗျားတို့အသိစိတ်ထားပ
ါလူလာကြီးထင်းတင်းရမှာတိုင်းရင်းသားညီညွတ်ရေးဟာလေအရင်ကြီးတဲ့အကြောင်းပြည်ပခရင်ဆိုင်နေရတဲ့ဒီကချင်းရှမ်းရခိုင်ပြည်နယ်တွေမှာဗိုလ်ချုပ်ရဲ့ပြောကြားချက်ဟာအမှားရစရာလို့ဆိုရမှာပါ။တ
ိုင်းရင်းသားချင်းချင်းညီညွတ်ရေးတိုင်းရင်းသားလူစုညီညွတ်ရေးသာပါသမားတွေညီညွတ်တာကြောင့်မလို့ကျင်ပါဘူး။တိုင်းရင်းသားချင်းချင်းညီညွတ်ရေးတိုင်းလူပြည်သားလူစုညီညွတ်ရေးအဲ့ဒီညီညွတ်ရေးလက်ခုမရှိသမျှကာလပတ်လို့ဟုတ်လား။ဒီတိုင်းပြည်ဟာလွတ်လပ်ပြီးလွတ်လပ်ရတော့လည်းပဲအဲသာပြည့်ပြည့်ပြည့်ဒါဆိုရလို့လို့ပါတဲ့တိုင်းပြည်ဖြစ်နေပါဆိုကျွန်တော်ပြောချင်တယ်။အဲဒီတော့ကဒီနှစ်ခုကိုခင်ဗျားတို့ကမပြစ်ပါစီနဲ့။ဘသူကမလုပ်လို့မပြစ်ပါစီနဲ့။အဲ့ဒါအမှန်အရေးကြီးပါလေ
။ဘုချုပ်ရဲ့မိမိနိုင်စရာကြောကြချက်နောက်တစ်ခုကတော့လွတ်လပ်ရေးထိန်းသိမ်းရမှာမြန်မာနိုင်ငံသားတွေရဲ့စိတ်ဓာတ်အားနည်းချက်တွေဖြစ်ပါလေ။ကျွန
်တော်တို့ကမှားရဲ့ဟုတ်လား။ဘလုံးပွဲပဲကံရတဲ့ကံပဲဆိုရင်ဘုကပထမစကိုးတင်ရရင်အတော်လေးတခါအားဖြစ်တယ်အားဖြစ်လာတယ်ပဲတခါနာပဲပြုတော့ နောက်ကတည်းကဟလာအဲ့လိုဝါပြတဲ့နေရာမဲ့တတော်လေးခိုးလေးများလာပြီဆိုရင်အဲကြောက်ကြောက်ဖောက်ဖောက်ခံနေတာဟာနိုင်မှာပါပဲအဲ့ဒါနဲ့နေပြီးတော့တစ်ဖက်ကနေပြီးနောက်ဆုံးအသီးသက်ကကြမ်းပါကပ်ပြီးတော့အဲ့ဒါခိုးသွင်းသွားလို့အဲသရေပြည့်ပြည့်ကျုံတာပြည့်ပြည့်ဖြစ်သွားတာမျိုးနဲ့ကျွန်တော်တို့ခေါလုံးပွဲရာသွင်းမယ်ခင်ဗျားတို့ပြန်ပြီးစဉ်းစားကြည့်တွေ့ပါဒါတွေမကြသေးဘူးဟုတ်လားဒီရှုပ်သွားတဲ့လူကလည်းပဲခေါလုံးကန်လို့ရှိရင်ပထမပထမအပိုင်မယ်နိုင်ရွက်မယ်ရှုပ်သွားရင်တော့တော်သေးအနည်းလေဒုတိယနိုင်ရွက်မယ်ကန်လို့10မိနစ်လောက်လည်းကြာတော့ဘုရားကိုယ့်ဘက်ကဘုရားမတွေ့နိုင်ဘူးဆိုအဲ့ဒီခါကျဒုက္ခတာဟာကျွန်တော်တို့ပတ်ခေါလုံးပွဲတွေခေါလုံးကန်တဲ့အဖြစ်အဲ့ဒါ sporting spirit ဖြစ်တယ်။ဒါပါလဲဆိုလို့ရှိရင်သမားတွေစိတ်ထဲမှာဒါရှင်းလိုက်မယ်ပေါ့။သမားတွေဟာစိတ်ဓာတ်ဆက်တယ်ပါလား။အလွဲသဖြင့်ကောင်းနေတယ်ဆိုတဲ့အတူတူပဲ။ဒီတကားကဒီမြာပဲသုံးဖို့ပါတယ်။သမားတွေစိတ်ဓာတ်ကမဖုတ်တဲ့နေရာတွေသွားပြီးတော့တယ်။တကယ်နေရာတွေကျတော့အသုံးမချ။သမားပြေလွတ်လာရင်ရအောင်လို့မျိုးပဲအသုံးမချခြင်းဘူးဟုတ်လား။သမားပြေပြန်တဲ့တူတော်ရင်လောက်တဲ့နေရာမျိုးကအသုံးမချခြင်းဘူး။သမားဗမာချင်းစားဖို့မလုပ်ချင်နဲ့ဟုတ်လား။အဲ့ဒါမျိုးတွေလုပ်ချင်တယ်။ဒါမျိုးတွေလုပ်ချင်လို့ဘယ်မှမအကျိုးမရှိ။ဒီတိုင်းပြည်ဘယ်မှပြန်လည်မတူတောင်းနိုင်ဘူး။ဒီတိုင်းပြည်ဘယ်မှမလွတ်နိုင်နိုင်ဘူး။လွတ်လာရင်လည်းဘယ်မှကြားနိုင်မှာလွတ်လာရင်မဖြစ်နိုင်။အဲ့တော့အဲ့ဒီတော့ကဒီတော့ကျွန်တော်တို့အဲ့ဒီစိတ်ဓာတ်မျိုးကိုလုံးဝဖြောက်ဖြစ်ဖို့လိုတယ်။ကျွန်တော်တို့ကအာလုံးပဲလုံးလုံးပြီးတဲ့အထိနောက်ဆုံးတဲ့ပြီးတဲ့အထိမှာကျုံးမယ်၊ခြင်းဒီဖြစ်စေ၊ဆိုင်မယ်၊ခြင်းဒီဖြစ်စေအကျော့တန်းသွဲနဲ့ကျွန်တော်တို့က
သောဆုံးကြီးနဲ့ဒီလိုရေးချင်းတဲ့ညမှာထားရှိရမယ်စိတ်ဓာတ်နဲ့ပတ်သက်လို့ဘုဇုတ်ရဲ့အမှတ်ရစရာအမှားစကားတွေကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
။ခင်ဗျားတို့ဟာလွတ်လပ်ရေးကိုလောကျင်ရင်လွတ်လပ်ရေးရနိုင်တော့တဲ့ဒီကံဒီမရှိကြပါ။လွတ်လပ်ရေးကိုလောကျင်ရင်လွတ်လပ်ရေးနဲ့လွတ်လပ်ရေးကိုရနိုင်တဲ့ညီညွတ်မှုကိုဖိတ်သိမ်းထားပါ။လွတ်လပ်ရေးကိုလောကျင်ရင်လွတ်လပ်ရေးကိုရနိုင်တဲ့ရနိုင်လို့ရနိုင်တဲ့သူ့တောင်းမှုကိုလောက်ကြပါအဲဒီလိုလောက်ပြီးတဲ့နောက်လည်းပဲခြေကိုလွတ်လာရင်အရတော့ကိုခံစားခြင်းနဲ့စံစားခြင်းနဲ့ဆိုလို့ရှင်လည်းပဲအလောက်လောက်ကြဖို့စီကံစီကြဖို့အခုငယ်ကလေးကခင်ဗျားတို့ကိုယ်ကိုခင်ဗျားတို့အကျင့်သိုးတယ်အကျင့်ဆောင်တယ်ဟုတ်လားဆောက်ကျင့်နေဖို့ကျင့်ကြဖို့လိုပြီဆိုတာကျွန်တော်ကလေးပြောချင်
တာဒါတော့လွတ်လာရင်ဘိဓုကာကြီးဘုရားအောင်ဆံမကွဲလွန်ပြီးလုံးကြမခံရမီရပိုင်းအလိုမှာလွတ်လပ်ရေးစိတ်ဓာတ်နဲ့ပတ်သက်လို့ဟောပြောကြတဲ့တချို့ကိုဒုလတ်တန်ကအကောင်းဆုံးတင်ပြခဲ့တာပါခင်ဗျာ